She knows the UN's strengths. She knows its weaknesses. She knows that American interests are advanced when we can rally the world to our side. And
သူကကုလသမဂ္ဂရဲ့အားသာချက်တွေအကြောင်းသိထားသလိုအားနည်းချက်တွေကိုလည်းသိထားပါတယ်။ဒါပြင် American ဘက်မှာကဘာကြီးပါလာအောင်လုပ်နိုင်ရင် American တို့အကျိုးစီးပွားကိုရှေ့ရှုပေးနိုင်တယ်ဆိုတာကိုလည်းသူကသဘောပေါက်ထားပါတယ်။ကျွန်တော်တို့ယုံကြည်ချက်အတွက်ယက်တည်ရမယ်ဆိုတာကိုသူကနားလည်ထားသူလည်းဖြစ်ပါတယ
်။တမရဥပမာယဉ်ညွန်ပြောကြားသွားသူကတော့ Samantha Power ဖြစ်ပါလိမ့်။မြို့သားလုံခြုံရေးအကြံပေးပုဂ္ဂိုလ်ယာရုကန်နေမကြမီနားယူရမဲ့ Tom Denelon ရဲ့နေရာမှာကုလသမဂ္ဂဆိုင်ရာအမေရိကန်သမ္မတကြီး Susan Rice ကိုခန့်အပ်ဖို့တမရဥပမာကဇွန်လ9ရက်နေ့ကကြေညာခဲ့တဲ့တရက်ထဲမှာပဲသမ္မတကြီး Rice ရဲ့နေရာမှာအင်ဘီရိုလက်ထောက်တူပြီးလူကွေးနဲ့မြို့သားလုံခြုံရေးကောင်စီအဖွဲ့ဝင်ဖြစ်မလာထီတာဝန်ထမ်းဆောင်ခဲ့သူစမန်သာပါဝါကိုကုလသမဂ္ဂဆိုင်ရာအမေရိကန်သမ္မတကြီးဖြစ်ခန့်အပ်ဖို့တမရဥပမာကအခုလိုအမည်တင်သွင်းလိုက်တာဖြစ်ပါတယ်။ခုလိုအမည်တင်သွင်းခြင်းခံရတဲ့အခါနာမှာစမန်သာပါဝါကလည်းကုလသမဂ္ဂရဲ့ခန့်ကန်တာအရေးကြီးပုံကိုအခုလိုပြောကြားသွားပါတယ်
။ The question of what the United Nations can accomplish for the world and for the United States remains a pressing one.I have seen UN aid workers enduring
ကုလသမဂ္ဂအနေနဲ့ကဘာကြီးတွေရောအမေရိကန်ပြည်ထောင်စုတွေပါဘယ်လိုဆွမ်းဆောင်ပေးနိုင်မလဲဆိုတဲ့မိကွန်းဟာအရေးကြီးစေဖြစ်ပါတယ်။ဆူဒန်မှာလူတွေထံကိုကုလသမဂ္ဂကယ်ဆယ်ရေးလုပ်သားတွေကတနတ်တန်းတွေကြားအစာရေးစာအရောက်ပို့ပေးခဲ့တာတွေကိုကျမတွေ့ခဲ့ရတယ်လို့ဘော့စနီးယားမှာအရတားတွေကိုကုလသမဂ္ဂငြိမ်းချမ်းရေးတပ်သားတွေကအကအကွယ်မပေးနိုင်ခဲ့တာတွေကိုလည်းကျမတွေ့ခဲ့ရပါတယ်။ကမ္ဘာပေါ်မှာအင်အားအကြီးဆုံးအချက်အခံရဆုံးနိုင်ငံတစ်နိုင်ငံအနေနဲ့ကျမတို့ဟာခင်းနဲ့ညီလိုအပ်ချက်ကိုကုလသမဂ္ဂကဘယ်လိုဖြည့်ဆည်းပေးနိုင်မလဲဆိုတာကိုတိုက်တွန်းပြောကြရမှာအမေရိကန်ဟာအရေးကြီးတဲ့အခန့်ကဏ္ဍကပါဝင်နေတာဖြစ်ပါတယ်လို့စမန်သာပါဝါကပြောသွားတာဖြစ်ပါတယ်အသက်40နှစ်အရွယ်စမန်သာပါဝါဟာကလင်းဦးမိခင်ဖြစ်ပါတယ်သူဟာဇာတိအိုင်ယာလန်နိုင်ငံကနေအသက်6နှစ်အရွယ်ကနေမိဘများနဲ့အတူအမေရိကန်ပြည်ထောင်စုပင်ဆယ်ဗေးနီးယားပြည်နယ်မှာအခြေချခဲ့ရကယေးနဲ့ဟာဗတ်တက်ကူတို့မှာပွဲရခဲ့သူတူဖြစ်ပါတယ်။သူဟာဟာဗတ်တက်ကူကနေဒီစကူးလ်အော့ဖ်ဂဗာမန့်ဆိုတဲ့ကနေဒီအုပ်ချုပ်ရေးကျောင်းမှာကားစင်တာအတွက်လူခွင့်ပေါ်လစီညွှန်ကြားရေးမှူးအဖြစ်1998ခုနှစ်ကနေ2002ခုနှစ်ထိတာဝန်ထမ်းဆောင်ခဲ့တာလည်းဖြစ်ပါတယ်။အဲ့ဒီမတိုင်မီ1993ခုကနေ96ခုနှစ်ထိသူဟာ US News World Report Boston Globe အစရှိတဲ့သတင်းစာတွေအတွက်အလွတ်သတင်းတောက်အဖြစ်တာဝန်ထမ်းဆောင်ခဲ့တာဖြစ်ပါတယ်။သူဟာ1992ခုကစတင်ခဲ့တဲ့ Boston ပြည်တွင်းဆွေမှာလူသားတွေပေါ်ပြစ်မှုကျူးလွန်ခဲ့တဲ့ထိုစဉ် Sub Council Slobodan Milosevic ဦးဆောင်တဲ့လူမျိုးတုံးတပ်ဖြတ်မှုတွေအကြောင်းသတင်းသွားယူခဲ့သူလည်းဖြစ်ပါတယ်။ထိုစဉ်ကအမေရိကန်ပြည်ထောင်စုလိုအင်အားကြီးနိုင်ငံကနေဝင်ရောက်ဟန်တားရာမှာနှီးကွေးခဲ့တဲ့အတွက်ကြောင့်လေသူဟာအတော်လေးစိတ်ထိခိုက်ခဲ့ရတာဖြစ်တယ်လို့ Human Rights First အဖွဲ့ဥက္ကဋ္ဌ Lisa Massimino ကဧပြီလကကျင်းပခဲ့တဲ့လူခွေးညီလာခံမှာပြောကြားခဲ့ပါတယ်
။ Samantha Power saw firsthand the horror of mass atrocities when she was working as a freelance journalist in Bosnia in the early 1990s.
Samantha Power ဟာ Bosnia မှာ1990ခုနှစ်စောစောပိုင်းတွေကသတင်းတောက်ဖြစ်တဲ့တာဝန်ထမ်းဆောင်နေစဉ်အတွင်းလူတွေအစုလိုက်အပြုံလိုက်ရရဆက်ဆက်တပ်ဖြတ်မှုတွေကိုကိုယ်တိုင်တွေ့ကြုံခဲ့ရတာဖြစ်ပါတယ်။အခုလိုရဆက်မှုတွေကိုမျက်မြင်တွေ့ခဲ့ရတဲ့အတွက်သူ့အနေနဲ့တုံ့လုံမိတယ်လို့တစ်ချိန်တည်းမှာပဲဒီရဆက်တဲ့လုပ်ရက်တွေကိုဝင်းပြီးဟန့်တားဖို့အမေရိကန်ပြည်ထောင်စုအနေနဲ့အချိန်ဆွဲပြီးစဉ်းစားနေတဲ့အပေါ်မှာလည်းသူကတိတ်ကိုစိတ်ထိခိုက်ခဲ့ရတာဖြစ်ပါတယ်
။ဒါအပြင်သူဟာဘော့စနီးယားပြည်တွင်းစီးရဲ့ခါးသီးမှုအကြောင်းအတွေ့အကြုံတွေနဲ့ပတ်သက်လို့ငရဲပြည်ကပြဿနာဆိုတဲ့စာအုပ်ကိုရေးသားခဲ့လို့လေပူလစ်ဇာဆုကိုလက်ခံရရှိခဲ့တာဖြစ်ပါတယ်မစ်မစီမီနိုက
The book A Problem from Hell won the Pulitzer Prize and triggered a discussion finally about when and how the United States should intervene to try
A Problem from Hell စာအုပ်ဟာပူလစ်ဇာဆုကိုရရှိခဲ့တာဖြစ်ပြီးရရဲ့ဆက်ဆက်တပ်ဖြတ်မှုတွေဖြစ်ပွားနေတဲ့နေရာတွေမှာအမေရိကန်ပြည်ထောင်စုကဘယ်ချိန်မှာဝင်ပြီးဟန့်တားတဲ့နဲ့ဘယ်လိုဟန့်တားတဲ့နဲ့ဆိုတဲ့အချက်တွေနဲ့ပတ်သက်ပြီးအခြေတင်ပြောဆိုမှုတွေကိုထွက်ပေါ်လာစေခဲ့ပါတယ်။ ဒီစာအုပ်ကြောင့်လဲဆမန်သာပါဝါကိုလူခွင့်ရေးလှုပ်ရှားမှုမှာရှေ့ဆောင်လမ်းပြအတွေးခေါ်ပညာရှင်တဦးဖြစ်နေလူတွေကရှုမြင်လာကြပါတယ
် A problem from hell နဲ့ America and the age of genocide ဆိုတဲ့စာအုပ်လေးအုပ်ကိုသူရေးသားတိဖြတ်ခဲ့ပြီးတော့ဒီစာအုပ်တွေဟာလူမျိုးတုံးတပ်ဖြတ်မှုတွေပေါ်တုံ့ပြန်တဲ့ American နိုင်ငံခြားရေး policy တွေလေးလာကူကားစရာဖြစ်ခဲ့ပါတယ်သူဟာ2004ခုနှစ်ကလေဆူဒန်နောက်ပိုင်းဒါဖောမှာသဘုံတွေထိချုပ်ထားတဲ့နေမျိုးကိုသတင်းသွားယူခဲ့ပါတယ်ထိုစဉ်သူနဲ့အတူသတင်းသွားယူခဲ့သူတဦးကတော့တော်ပြီလို့တိပေရတဲ့ Enough Project ကိုပူတွဲမှတ်တည်သူ John Prendergast ပဲဖြစ်ပါတယ
် Her level of compassion was overflowing for the folks that she was interacting with so I'll never forget that because you know, I've traveled with a lot of people to a lot of war zones and
သူနဲ့ထိတွေ့ဆက်ဆံတဲ့လူတွေအပေါ်မှာသူကတိတ်ကိုကျင်တာတရားထားတာတွေ့ရပါတယ်ဆစ်ဖြစ်နေတဲ့နေမျိုးတွေကိုကျွန်တော်နဲ့အတူခီးထွက်တုံးကဆိုသူ့ရဲ့ခိုင်မာတဲ့ယုံကြည်ချက်ကိုတောက်လျှောက်ကျွန်တော်တွေ့ခဲ့ရတာပါသူမတူအောင်ပဲလို့ဆိုရမှာပ
ါ Samantha Power ဟာလူအခွင့်အရေးအပြင်လူမျိုးတုံးတပ်ဖြတ်မှုဆိုင်ရာအမေရိကန်နိုင်ငံခြားရေး policy မှာကျွမ်းကျင်သူတူဖြစ်တယ်လို့ Time Magazine ကသူ့ကိုကမ္ဘာပေါ်မှာလွှမ်းမိုးနိုင်ဆုံးပုဂ္ဂိုလ်တရားစီးနဲ့မှာထည့်သွင်းခဲ့တာလည်းဖြစ်ပါတယ်သူဟာကုလသမဂ္ဂဆိုင်ရာနဲ့လူခွင့်ဆိုင်ရာကိစ္စရပ်တွေနဲ့ပတ်သက်လို့သမရအကြံပေးဖြစ်တာဝန်ထမ်းဆောင်ခဲ့စဉ်2011ခုစက်တင်ဘာလကသမရဥပါမားနဲ့ဘရာဇီးလ်သမရတို့ဦးဆောင်ပြီးတခြား9နိုင်ငံပြင်အရက်ဖက်လူအဖွဲ့အစည်း6ခုတို့ပူးပေါင်းပြီး Open Government Partnership OGP ဆိုတဲ့ပွင့်လင်းတဲ့အစိုးရမဟာမိတ်အဖွဲ့ကိုစတင်ရမှာလဲပါဝင်ခဲ့သူဖြစ်ပါတယ်ဒီမဟာမိတ်အဖွဲ့ဟာအစိုးရတွေအနေနဲ့ထင်သာမြင်သာရှိဖို့အဂတိလိုက်စားမှုတိုက်ဖြတ်ဖို့နဲ့နိုင်ငံသားတွေစွန့်ရင်မြင့်တင်ရေးအပြင်အစိုးရအနေနဲ့တာဝန်ယူနိုင်ဖို့ရည်ရွယ်တာလည်းဖြစ်ပါတယ်။ဒီအဖွဲ့မှာခုဆိုနိုင်ငံပေါင်း58နိုင်ငံပါဝင်ခဲ့ပြီးနိုင်ငံသားတွေပေါ်နှိမ့်ကွက်တဲ့အစိုးရတွေအုပ်ချုပ်ခဲ့တဲ့တောင်အာဖရိက၊အင်ဒိုနီးရှားနဲ့ကမ်ဘောဒီးယားတို့လိုနိုင်ငံတွေလည်းပါဝင်ခဲ့ကြတာဖြစ်ပါတယ်။ Samantha Power ကမြန်မာနိုင်ငံဟာလည်းဒီ OGP မှာ
Burma is just the latest country to announce its desire to become eligible to join OGP, and we believe the OGP network and the OGP milestones can offer essential
fuel. မြန်မာနိုင်ငံနေနဲ့ OGP ထဲဝင်ဖို့ဆန္ဒရှိတဲ့အကြောင်းကြားခဲ့ပါတယ်။ဒီ OGP ရဲ့စံထားချက်တွေကတဆင့်မြန်မာအစိုးရရောအရက်ဖက်လူအဖွဲ့အစည်းရောတင်ရလခွင့်ရှိဖို့အစိုးရအသုံးစရိတ်အပြင်အစိုးရမှုတန်းတွေပိုင်ဆိုင်မှုနဲ့ပတ်သက်လို့ထင်သာမြင်သာရှိဖို့အပြင်ပြည်သူအခွင့်အရေးတွေမြင့်တင်ပေးဖို့လည်းဆောင်ရွက်ပေးနိုင်မှာဖြစ်တယ်လို့ Miss Power ကပြောသွားတာဖြစ်ပါတယ်။ပြီးခဲ့တဲ့နှစ်တမိုင်းတင်တဲ့သမ္မတဥပမာရဲ့မြန်မာနိုင်ငံခီးစဉ်တွင်လိုက်ပါလာသူတွေနဲ့ Samantha Power လည်းတူပါဝင်မှာသူကထိုစဉ်သမ္မတဥပမာကမြန်မာဒီမိုကရေစီခေါင်းဆောင်ဒေါက်အောင်ဆန်းစုကြည်ကိုသူရဲ့အင်းအားကန်တပိရှိနေအမှာတွားရောက်တွေ့ဆုံခဲ့တဲ့ဖြစ်ရပ်ကိုလေပြန်ပြောင်းပြောပြခဲ့ပါတယ
် An African American man named Barack Obama visited a Burmese woman named Aung San Suu Kyi at her home in Rangoon The man
Barack Obama လို့ Africa Nueva American နိုင်ငံသားတူဟာဒေါက်အောင်ဆန်းစုကြည်ဆိုတဲ့မြန်မာအမျိုးသမီးတူကိုရန်ကုန်နေအမှာတွားရောက်တွေ့ဆုံခဲ့ပါတယ်ဒီလူမဲ့အမျိုးသားဟာဆိုရင်လွန်ခဲ့တဲ့250လောက်ကအမေရိကန်နိုင်ငံတောင်ပိုင်းမှာဘတ်စကားပေါ်မှာတောင်ထိုင်ခွင့်မရှိခဲ့သူပါခုတော့သူဟာကမ္ဘာပေါ်မှာဩစာအရှိဆုံးရာထူးမှာတာဝန်ထမ်းဆောင်နေရသူဖြစ်ပါတယ်လို့ Samantha Power ကပြောသွားတာဖြစ်ပါတယ်အလားတူပဲသမရနဲ့တွေ့ခဲ့တဲ့မြန်မာအမျိုးသမီးဖြစ်တဲ့ဒေါအောင်ဆန်းစုကြည်နဲ့ပတ်သက်လို့လေ Miss Power က
The woman who 2 years ago and for the 20 years before that could not leave her home or her country even to visit her dying husband is now the leader of the Burmese opposition.
ညီမအမျိုးသမီးဟာလေလွန်ခဲ့တဲ့နှစ်တုန်းကအပြင်အဲ့ဒီမတိုင်မီနှစ်20အတွင်းကလေနေအိမ်ကျေကျုကြခံနေရတာဖြစ်တဲ့အပြင်နေမကောင်းလို့အသက်ထွက်တော့မယ့်ခင်မွန်းတဲ့ထံသွားရောက်တွေ့ဆုံနိုင်ဖို့လေနိုင်ငံကနေထွက်ခွာခွင့်မရခဲ့ပါဘူး။ခုတော့သူဟာမြန်မာနိုင်ငံရဲ့အတိုက်ခံပါတီဖြစ်နေပါပြီလို့ Samantha Power ကပြောပြရင်အချင်းကဖိနှိပ်ခံနေကြရတဲ့ဘဝတူနှစ်ဦးရဲ့စုံစည်းမှုနဲ့ပတ်သက်လို့လေ
Aung San Suu Kyi and President Obama sat in her study and while they sipped tea they didn't make a big deal out of the fact of their meeting they simply got down to work
Aung San Suu Kyi နဲ့သမ္မတ Obama တို့နှစ်ဦးဟာစာကြည့်ခန်းထဲမှာထိုင်တစ်ဖက်ရေးတောက်ကြရင်သူတို့နှစ်ဦးတွေ့ဆုံမှုကို အခြေအကျေမဖွဲ့တော့ဘဲဘာတွေလုပ်ကြကင်ကြရမယ်ဆိုတဲ့လက်တွေ့ဆွေးနွေးမှုတွေကိုပြုလုပ်ခဲ့ကြပါလေ။ဒီခေါင်းဆောင်ဦးတို့ကနိုင်ငံရေးဆွေးနွေးကြပြီးလှုပ်ရှားရှိတာကိုလက်တွေ့လှုပ်ဆောင်ကြဖို့စကားပြောဆိုခဲ့ကြပါလေလို့စမန်သာပါဝါကပြန်ပြောင်းပြောပြခဲ့တာဖြစ်ပါလေ။ခုလိုလူခွင့်ရကိုထောက်ခံအားပေးသူစမန်သာပါဝါကို28ဦးမြောက်ကုလသမဂ္ဂဆိုင်ရာအမေရိကန်သံမကြီးဖြစ်ခန့်အပ်ဖို့အမည်တင်သွင်းမှုဟာအထက်လွှတ်တော်ရဲ့အတည်ပြုချက်ကိုရယူရမှာဖြစ်ပါကြောင်းတင်ပြရင်းဒီသတင်းပိုင်းရဲ့အမျိုးသမီးများကန္တာကိုနှီးကုန်းချုပ်အပ်ပါလေရှင် You can bend but never break me cause it only serves to make me more determined to achieve my